ထိုင်ရဲ့ချုပ်ဆူရချစ်ဟာပန်ဟာဇူလိုင်လ9ရက်နေ့ကထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကိုရောက်ရှိလာပြီးထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြောက်ပိုင်း KI တွင်းကတရားမဝင်အွန်လိုင်းလိမ်လည်ကိုင်းတွေလောင်းစားကိုင်းတွေလူမောင်ခိုကိုင်းတွေကိုပုံမှုဖိအားပေးနေရင်းမှုသက်ဆိုင်တဲ့ထိုင်းနိုင်ငံဆိုင်ရာအဖွဲ့အစည်းတွေနဲ့လာရောက်ညှိနှိုင်းလှုပ်ဆောင်ခဲ့ပါတယ်။ဒီသတင်းကို VOE သတင်းတောက်မအေးမကသတင်းပိတ်ပို့ထားပါတယ
်။ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြောက်ပိုင်းခရိုင်ထဲမှာစိုက်ဘာလေလေကိုင်းနေနဲ့လောင်ကစားကိုင်းနေအခြေဆိုင်လှုပ်ရှားနေပြီးထိုင်းအပါဝင်နိုင်ငံပေါင်း30လောက်ကနိုင်ငံသားတွေလူကုန်ကူးခံရတာတွေရှိနေတာကြောင့်ထိုင်းဒုရဲချုပ်ဆူရချေဟပ်ပန်ကဇူလိုင်လ9ရက်နေ့ကထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကိုရောက်ရှိလာပြီးထိုင်းနိုင်ငံကသက်ဆိုင်ရာဌာနဆိုင်ရာတွေနဲ့တွေ့ဆုံပြီးဒီကိစ္စတွေကိုထိုင်းဘက်ကဖိအားပေးနှိမ်နင်းနိုင်ရေးဆွေးနွေးခဲ့တာပါအစည်းအဝေးမှာတော့ရဲချုပ်ဆူရချေဟပ်ပန်ကထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်ဆိုင်ဘာလိမ်လေကိုင်းတွေဟာထိုင်းလူမျိုးတွေစီကနေငွေကြေးလိမ်လေတာတွေရက်တက်မသွားသေးပဲဆက်လက်လုပ်ကန်နေတဲ့အတွက်အချိန်ဟုန်မြင့်ပြီးဆက်လက်ဖိအားပေးသွားမှာဖြစ်တယ်ဆိုပြီးပြောသွားပါတယ်။ဇူလိုင်လ9ရက်နေ့ကနေစတင်ခဲ့တဲ့ထိုင်းဒုတိယရဲချုပ်ရဲ့ခီးစဉ်တွင်နယ်မြေကန်ရဲတပ်ဖွဲ့ဝင်တွေလဝကနဲ့လူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့ဝင်တွေအပါအဝင်ရုပ်တံနဲ့ဆက်သွယ်ရေးဆိုင်ရာအဖွဲ့အစည်းတွေကိုလည်းဆွေးနွေးမှုတွေလုပ်ခဲ့ပါတယ်။ရဲချုပ်ကတင်ပြဆွေးနွေးသွားတဲ့အဓိကအကြောင်းအရာကတော့မြန်မာနိုင်ငံကရင်ပြည်နယ်မြောက်ပိုင်းခရိုင်မှာရှိနေတဲ့စိုက်ဘာလိမ်လည်ကိုင်းတွေမှာထိုင်းနိုင်ငံသားတွေအများအပြားတစားကံဖြစ်လိန်ခံနေရပြီးခိုင်းစေခံနေရတာကိုထိုင်းဘက်ကပူးပေါင်းအရှိန်မြင့်နှိမ်နှင်းနိုင်ဖို့တွေလည်းပါဝင်ပါတယ်။မလအတွင်းကတရုတ်မြန်မာထိုင်းသုံးနိုင်ငံဆွေးနွေးသဘောတူညီထားတာကတော့တရားမဝင်ဒုစရိုက်ကိုင်းလုပ်ငန်းတွေမှာရောက်နေတဲ့နိုင်ငံတကာနဲ့ထိုင်းနိုင်ငံသားတွေကိုအပြေအဝကယ်တင်နိုင်ဖို့ပူပေါင်းကဲ့တင်ဖို့သဘောတူညီချက်တွေရရှိသားပြီဖြစ်တယ်လို့လည်းဆိုပါရယ်လူကုန်မှုခံရသူတွေအတင်းအကျပ်အလုပ်ခိုင်းစေခံရသူတွေနဲ့ပတ်သက်လို့ကဲ့တင်ရေးတွေကိုအမြန်ဆုံးအကောင့်ထဲပေါ်နိုင်ဖို့လှုပ်ဆောင်ရမှာဒီကိန်းတွေလုပ်ငန်းမလဲပတ်နိုင်အောင်ဆက်သွယ်ရေးအင်တာနက်နဲ့ဖုန်းလိုင်းတွေကိုအဆက်ဖြတ်လှုပ်ဆောင်ဖို့တွေကိုလည်းဆွေးနွေးထားတယ်လို့ဆိုပါရယ်ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေမြန်မာနိုင်ငံဘက်ခြမ်းကရင်ပြည်နယ်မြောက်ပိုင်းခရိုင်ဘက်ကိုပေးပို့နေတဲ့မြစ်စစ်တအားလိုင်းကိုမြောက်ပိုင်းမြို့ကလွှဲရင်ကြန့်ရှိနေတဲ့ရွှေကုတ်ကုံမြို့တဲ့အပါဝင်နေရာ၃ခုကိုဂျွန်လ၅ရက်နေ့ည၁၂နာရီကျော်အချိန်ကစပြီးထိုင်းစိုးရကဖျက်တောက်ခဲ့ပြီးတဲ့နောက်ဖုံးလိုက်တချို့လည်းဖျက်တောက်တာတွေလည်းလုပ်ခဲ့ပါရယ်လက်တလုံးမှာတော့မြောက်ပိုင်းခရိုင်တွေကထိုင်းဖုံးနဲ့အင်တာနက်သုံးသူတွေကိုစောင့်ကြည့်ပြီးကာစီနိုလောင်းကစားအပါဝင်စိုက်ဘာလိမ်လည်မှုတွေနဲ့ပတ်သက်နေသူတွေကိုတော့ထိုင်းဘက်ကပေးနေတဲ့ဖုံးနဲ့အင်တာနက်လိုင်းတွေကိုပါဆက်ပြီးတော့ဖျက်တောက်သွားမယ်ဆိုပြီးမဲဆောက်ရောက်ထိုင်းသူရဲ့ချုပ်ကပြောပါတယ်အခုအခါမှာတော့ထိုင်းမြန်မာ